ကမ္ဘာပေါ်ကအစိုးရတွေဟာလူ့အခွင့်အရေးတက်ကြွလှုပ်ရှားနေသူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းကလှုပ်ရှားတက်ကြွသူတွေကိုချိန်မုံဖို့အကြမ်းဖက်ဝါဒဆိုတာကိုအကြောင်းပြပြီးအမျိုးသားလုံခြုံရေးဥပဒေနဲ့ချိန်ချောင်းနေကြတယ်လို့လူ့အခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိပေးသွားပါတယ်။ဝါရှင်တန်မြို့တော်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှချာရာပလင်းနီကကုလအထူးကိုယ်စားလှယ်ဖီယိုနိုလာအိုလျန်ကအဲ့လိုပြောသွားတာပါ။လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေရှင်နေတွေလူမှုအခြေပြုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူတွေကိုအနောက်ရှက်ပေးတာဖိနှိပ်တာထိန်းသိမ်းတာနဲ့တပ်ဖြတ်မှုကျူးလွန်တာတွေကိုနိုင်ငံတော်လုံခြုံရေးအတွက်အကြောင်းပြပြီးတရားဝင်လှုပ်ကိန်တာမျိုးလက်မခံနိုင်ဘူးလို့လည်းကုလအထူးကိုယ်စားလှယ်နီအိုလျန်ကဖြစ်ဆက်ပြောပါရယ်။အစိုးရကပြုလုပ်တဲ့အကြမ်းဖက်မှုတမ်းပြန်ချင်းမွေလှုပ်ဆောင်ချက်တွေဟာလူ့လက်ခွင့်ကိုနှဲပါစေပြီးတော့လူ့အခွင့်အရေးချိုးဖောက်ဖို့အားပေးရာရောက်တဲ့အတွက်အစိုးရရဲ့လိုရက်ကအစိုးရဝါဒကိုတွန်းအားပေးရာရောက်သလိုနိုင်ငံရေးအရာအကြမ်းဖက်မှုတွေလည်းဖြစ်လာနိုင်တယ်လို့နီအိုလျန်ကတိပေးသွားပါတယ်အကျမ်းဖက်မှုတမ်းပြန်ချင်းမုံရိပ်ကိုကမ္ဘာနိုင်ငံတချို့ကအစိုးရအဖွဲ့တွေတလဲအုံပြနေတာကိုဆိုရင်ကြောင်းလူခွင့်ရရာရှိတွေပြောဆိုလာတာဒါပထမဆုံးအချိန်တော့မဟုတ်ပါဘူးကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ရဲ့2019ခုနှစ်လေ့လာမှုတစ်ခုမှာတော့အာဖရိကန်အစိုးရတွေရဲ့အကျမ်းဖက်ဝါဒတိုက်ဖျက်ရေးလုပ်ရတွေကြောင်းအကျမ်းဖက်အုပ်စုတွေထံကူးပြောင်းသွားကြတဲ့လူအရွယ်အတွက်တိုးလာတာကိုတွေးခေရပါတယ်